ထိုင်းမြန်မာနယ်စပ်မြဝတီမြို့ကကြားဖြန့်အွန်လိုင်းလေလေခိုင်းတွေကအလုပ်လုပ်ကိုင်နိုင်တာဟာထိုင်းနိုင်ငံကလျှက်စစ်မီးနဲ့အင်တာနက်လိုင်းတွေကိုအသုံးပြုခွင့်ပေးတာကြောင့်ဆိုပြီးမြန်မာစစ်ကောင်စီကဝေဖန်မှုအပြီးမှာထိုင်းဘက်ကလည်းနယ်စပ်တွေမှာလျှက်စစ်မီးပေးနေမှုတွေကိုစီစစ်မှုတွေလုပ်လာခဲ့ပါတယ်အခုအခါမှာတော့မြဝတီရွှေကုတ်ကိုနဲ့
ကေကေပန်နေရာတွေကိုလျှက်စစ်မီးဖြတ်တောက်တော့မှဖြစ်တယ်ဆိုပြီးကာကွယ်ရေးဒုဝန်ကြီးမစ္စတာဖုန်ထန်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းကာကွယ်ရေးဒုဝန်ကြီးလည်းဖြစ်တဲ့မစ္စတာဖုန်ထန်ကတော့ မြန်မာပြည်ကသက်ဆိုင်ရာကနေပို့လာတဲ့သတင်းအချက်အလက်တွေကိုတေချာစီစစ်တဲ့အခါမှာမြန်မာဘက်ကိုပို့နေတဲ့လျှက်စစ်မီးတွေကမြဝတီကကြားဖြန့်ခိုင်းနေတာကနေအကျိုးစီးပွားအတွက်သုံးနေတာကိုတွေ့ရှိရပါတယ်။ရွှေကုတ်ကိုနဲ့ကေကေပတ်နေရာကအသုံးပြုနေတဲ့အတွက်အဲ့ဒီနေရာတွေကိုမီးဖြတ်ဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေအနေနဲ့အစည်းအဝေးထိုင်စရာမလိုတော့ပါဘူး။ NSC အမျိုးသားလူမျိုးရေးကောင်စီအနေနဲ့မီးဖြတ်ဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ PE ထိုင်းလျှက်စစ်ဌာနကနေ2996ခုနှစ်ကတည်းကအင်းနီနာချင်းနယ်စပ်ကျေးရွာတွေကိုလျှက်စစ်တင်ဖို့ရောင်းချခွင့်ပြုဖို့အတွက်အမျိုးသားစွမ်းအင်မူဝါဒကော်မတီကိုအစီရင်ခံစာတင်သွင်းခဲ့တာဖြစ်ပါတယ်။ထိုင်းဘက်ကလျှက်စစ်မီးတင်ဖို့ရောင်းချနေတဲ့နေရာကတော့ရှမ ကနေရာ၅နေရာကိုလျှက်စစ်မီပေးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့အခုလိုမျိုးနေဆက်မြန်မာနိုင်ငံဘက်ကိုလျှက်စစ်မီရောင်းချလို့ရတဲ့ဝင်ငွေဟာတစ်နှစ်ကိုဘတ်ငွေတန်းပေါင်း800ကျော်လောက်အကျိုးစီးပွားရရှိနေတာဖြစ်ပါတယ်။